တရားပြည်နယ်နဲ့ချင်းပြည်နယ်ထဲမှာတိုက်ပွဲတွေကြောင့်ပျက်စီးခဲ့တဲ့အဆောက်အဦအရေအတွက်ဟာပြည်နယ်နှစ်ခုပေါင်းတထောင်ကျော်ရှိသွားပြီလို့အရက်ဖတ်အဖွဲ့အစည်းတွေကပြောလိုက်ပါတယ်။ဒါကစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေကတိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့မေလနောက်ပိုင်းမှာပျက်စီးခဲ့တာပါ။နေအများစုဟာမီးလောင်ပျက်စီးခဲ့တာဖြစ်ပြီးတချို့ကတော့လက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခံရတာတွေဖြစ်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုကိုရောင်နိုင်ကပြောပြပေးပါမယ်
။ဆရာနာသိမ်းပြီးနောက်ပိုင်းဖြစ်လာတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ခရီးပီနယ်မှာလည်းလူလေးချင်း900ကျော်ပျက်စီးခဲ့တယ်လို့ရပ်ဖက်အဖွဲ့တွေကပြောပါတယ်။ဒီထဲမှာဒီမော့ဆိုမျိုးနယ်ကထိခိုက်ပျက်စီးမှုအများဆုံးဖြစ်ပါတယ်။ဖဲခုံ၊လွိုက်ကော၊ဖရူဆိုစတဲ့မျိုးနယ်တွေမှာလည်းလူလေးအိမ်တွေပျက်စီးခဲ့တာပါ။ကျင်းလီလူခွေရေးဖွဲ့ KNHRG ရဲ့ဒါရိုက်တာကုပညာကတော့ဒီပျက်စီးမှုတွေကဒီမော့ဆူမျိုးနယ်ထဲမှာတိုက်ပွဲတွေဆက်ခဲ့တဲ့မီလာ21ရက်နောက်ပိုင်းတွေကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်တယ်လို့ VOA ကပြောပါတယ်
။ဒီဘရိုင်းဆော့ဝရာကျွန်တော်ဟို6လုံးပေါ့နော်ကျွန်တော်ဒီကက်သလစ်ကနေကတော့9လုံးဖြစ်တယ်။နေ့ချင်းချင်းကတော့6လုံးပေါ့နော်ဒါကတော့ဒီဟိုလက်နေကြီးချင်းမှာလည်းဘရိုင်းအဆောက်ဖြစ်တယ်ပေါ့နော်။ဒီကြတော့ကျွန်တော်ရဲ့နောက်ဆုံးစီးရင်ရတာကတော့20ပါပြည့်စီတော့နော်ဟိုနေရာနဲ့20ကျော်ကမိတော့လောကိုပြည့်စီပါတော့မြန်ဆန်တဲ့ဟိုကျွန်တော်တို့ဟိုနေရာကျော်ကတော့အနည်းချင်းဟိုပြည့်စီတာရှိတယ်ပေါ့နော်ဒါပေမဲ့300ပါကတော့အများကြီးကျန်တော့ဟိုဆောက်မဲ့ဟိုပုံစံမျိုးပေါ့နော်အဲ့ဒါပုံစံ3ခုလောက်ဆိုတော့အဲ့ဒီ950ပြည့်တော်လို့ရှိပါတယ်ဟာ
မီလာတွေကစတင်ပြီးအခုချိန်ထိကြားပြီးနေတဲ့မှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲပေါင်း100ထက်မနည်းရှိနေပါပြီ။ဒီတိုက်ပွဲတွေကြောင့်ဒေသခံ100ကျော်သေဆုံးခဲ့တယ်လို့တိုးတက်သောကင်းဒီပြည်သူအင်အားစုကထုတ်ပြန်ထားပါတယ်။အလားတူစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်နေတဲ့ချင်းပြည်နယ်ထန်ကလန်မြို့ပေါ်မှာပျက်စီးခဲ့တဲ့အဆောက်အဦပေါင်း900နီးပါးရှိသွားပြီလို့ချင်းလူခွင့်ရေးအဖွဲ့ CHRO ကပြောပါတယ်။ဒီရက်တော့ဟာဩဂတ်လနောက်ပိုင်းကစပြီးအဖွဲ့ကမှတ်တမ်းတင်ထားတဲ့စီးရင်ဖြစ်ပါတယ်။အဲဒီတည်းကနေနေရာကျော်ကတော့နိုဝင်ဘာ25ရက်နေ့နဲ့29ရက်ကြားမှာဖြတ်စည်းခံရတာဖြစ်တယ်လို့ပြောပါတယ်။အစအဦးအများစုဟာမီးရှို့ဖြတ်စည်းခံရတာဖြစ်ပြီးဒီထဲမှာဘာသာရေးဆိုင်ရာအစအဦးတွေလည်းအများပြပေါင်းပါတယ်။အထူးသဖြင့်စစ်ကောင်စီတပ်တွေစခန်းချနေရာယူထားတဲ့ထန်လန်မြို့ပေါ်ကနေရာနီးတစ်ဝိုက်မှာထိထိမမရှိနေခဲ့တဲ့အစအဦးတွေပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်။ဒီလိုနေအဆောက်အဦတွေပျက်စီးခဲ့ရတာကြောင့်အရသားတွေရဲ့နင်နာမှုတွေအတွက်စိုးရိမ်မိတယ်လို့ချင်းလူခွေရဲ့အဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာဥက VOA ကိုပြောပါတယ်
။ဦးလေးကြီးဖြတ်စီးခံရတယ်ကျွန်တော်တို့အထူးပဲစိုးရိမ်နေနေပါလား
။ဒေသခံပြည်သူကာကွယ်ရေးအဖွဲ့ရဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်ထန်လန်မြို့မှာအကြီးကျယ်မီးလောင်မှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်။ပထမတစ်ကြိမ်လောင်ကျွမ်းကျင်ကသူတို့ရှို့ရဲ့မီးမဟုတ်ဘူးလို့စစ်ကောင်စီကငြင်းဆန်ပြီးဒေသခံအဖွဲ့တွေကမိရှုခဲ့တာလို့ဆွဆွဲထားပါတယ်။ချင်းပြည်နယ်ကကိစ္စရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မကြသေးခင်ကမြန်မာအရေးသဘောထားထုတ်ပြန်ချက်အပေါ်မှာလည်းချင်းအရက်ဖတ်အဖွဲ့ကြီးတွေကအားမရကြပါဘူး။ကုလလုံခြုံရေးကောင်စီကမြန်မာနိုင်ငံမှာအကြမ်းဖက်လုပ်ရတဲ့ကိုရပ်တန့်ကြဖို့ပဲတိုက်တွန်းခဲ့တာဖြစ်ပြီးစစ်တပ်ရဲ့ကျူးလွန်မှုတွေကိုတော့ထိထိရောက်ရောက်ထည့်သွင်းပြောကြားခဲ့တာမရှိဘူးလို့ပြောပါတယ်။ချင်းပြည်နယ်ထန်လန်မြို့အပါအဝင်သခိုင်းတိုင်းမကွေးတိုင်းနဲ့ကရင်ပြည်ဒေသကပြည်သူတွေရဲ့နေအိမ်တွေနဲ့ဘာသာရေးဆောက်ဦးတွေပေါ်စစ်တပ်ကပြစ်မှတ်ထားတိုက်ခိုက်နေရတဲ့ဟာစစ်ရာဇဝမှုမြောက်တယ်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေး NCA သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်စေဘွဲကလူမ9ရက်နေ့ကကြေညာချက်မှာထုတ်ပြန်ထားပါတယ်။ပြည်လုံးသူတွေကိုအေးအေးယူပေးဖို့အတွက်ကိုလည်းငြင်းငြိမ်းလုပ်ငန်းရှင်ဦးဆောင်အဖွဲ့ကကြေညာချက်ထဲမှာတောင်းဆိုခဲ့ပါတယ်။စစ်ကောင်စီကတော့ချင်းပြည်နယ်နဲ့ကြားပြည်နယ်ထဲမှာသူတို့အဆိုအကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ကြောင့်ထိခိုက်ခဲ့တယ်ဆိုတဲ့သတင်းတွေကိုထုတ်ပြန်ထားပါတယ်။ချင်းပြည်နယ်မှာလူနေ10လုံး၊ပြည်ပြည်နယ်မှာ3လုံးပျက်စီးခဲ့တယ်လို့စစ်ကောင်စီစီးရင်မှာဖော်ပြထားပါတယ်။ဒီအဖွဲ့တွေရဲ့မိုင်းထောင်မိရှုဖျက်ဆီးမှုတွေကြောင့်ပြည်နယ်နဲ့တိုင်းအသီးသီးမှာရှိတဲ့မြို့နယ်ပေါင်း142မြို့နယ်ကလူနေအိမ်ကြီးပေါင်း360ပျက်စီးခဲ့တယ်လို့လည်းပြောထားပါတယ်။ဒါဟာဖေဖော်ဝါရီ1ရက်နေ့ကနေနိုဝင်ဘာ20ရက်နေ့အထိစီးရင်ဖြစ်တယ်လို့လည်းစစ်ကောင်စီရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ်ခင်ဗျာ။